တောင်ကိုရီးယားနိုင်ငံရဲ့စီမိုဝါရာဆရာမမြောက်ကိုရီးယားနိုင်ငံကိုရန်သူဆိုပြီးတုံတုံထားတာကိုဖယ်ရှားလိုက်ပါတယ်။ဒီလိုရဟာမြောက်ကိုရီးယားနိုင်ငံကြားတင်းမာမှုတွေပြေလျော့လာစေရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်ဖက်ကအစပြုလှုပ်ဆောင်လိုက်ကြလဲဖြစ်ပါတယ်။2010ခုနှစ်မှာတောင်ကိုရီးယားရေတပ်တင်းမော့အတိုက်ခိုက်ခံရပြီးလူပေါင်း90သေဆုံးခဲ့ရတဲ့ဖြစ်အပေါ်မြောက်ကိုရီးယားနိုင်ငံကိုပြစ်တင်ပြစ်ပါတဲ့အချိန်ကလေးကတောင်ကိုရီးယားကကွယ်ရေးဝန်ကြီးရဲ့စီမိုဝါရာမှာမြောက်ကိုရီးယားနိုင်ငံကိုရန်သူအဖြစ်သတ်မှတ်ခေါ်ဆိုလာခဲ့တာပါ။အဲ့ဒီမိုဝါရာစရန်ကိုတော့နနစ်တချင်းပြင်ဆင်ဖြည့်ဆွရပါတယ်။တောင်ကိုရီးယားနိုင်ငံကကွန်ဇာဗေးတစ်တွေကတော့ရန်သူဆိုတဲ့အတုံးလုံးမပါပဲဒီကနေ့အင်္ဂါနေ့မှာထုတ်ပြန်လိုက်တဲ့မိုဝါရာစရန်ကြောင့်စိတ်ဆိုးသောတာထွက်မဲ့ပုံရှိပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်နဲ့ဆက်ဆံရေးတိုးမြင့်ဖို့သမ္မတမွန်ဂျေအင်ရဲ့ကြိုပမ်းမှုဟာတောင်ကိုရီးယားရဲ့ကာကွယ်ရေးအနေအထားကိုအပြုတ်စေမယ်လို့ကွန်ဇာဗေးတစ်တို့ကပြောဆိုကြပါတယ်။တောင်ကိုရီးယားမှာကျင်းပတဲ့ပျုံချန်းဆောင်းရာသီအိုလံပစ်ပွဲကိုမြောက်ကိုရီးယားအကြမ်းသမားတွေကိုဆီလို့မယ်ဆိုပြီးကောင်းဆောင်ကင်း2019ခုနှစ်နှစ်တစ်ကူမိန့်ခွန်းပြောဆိုခဲ့တဲ့အချိန်ကစပြီးနိုင်ငံခြားသံတမန်ရေးလုပ်ငန်းတွေစတင်နိုင်ခဲ့ကြတာဖြစ်တယ်လို့တမရမွန်နဲ့ထိပ်တိတွေ့ဆုံပွဲ၃ချိန်တိုင်းကျင်းပနိုင်ခဲ့တာဖြစ်ပါတယ်။